ပါရှင် RFA ဘေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။အခုတစ်ပတ်မှာတော့အရင်ဆုံးတနင်္သာရီတိုင်းက RFA ပရိသတ်ရဲ့စာကိုတင်ပြပါရစေ။ဇန်နဝါရီလ25ရက်နေ့ကတနင်္သာရီတိုင်းဒဝဲခရိုင်တရက်ချောင်းမြို့နယ်ကင်းရှိရွာကိုစစ်ကောင်စီတပ်သားတွေစစ်ကား9စီးနဲ့ရောက်လာပြီးတော့နေအိမ်တွေတဲကိုဝင်ရောက်ရှာဖွေတယ်လို့တွေ့ရတဲ့သူတွေကိုလည်းရိုက်နှက်ခဲ့တယ်လို့ဒေသခံတယောက်ကစာပေးပို့လာပါရစေ။ရွာတွေကိုဓားတိုက်တယ်လို့ဝင်မှွေပြီးတော့လေဖြတ်ခံထားရတဲ့သူတွေပါမကြံရိုက်နှက်ပြီးတော့ပြန်ထွက်သွားပါတယ်။အဖမ်းခံထားရသူတွေလည်းရှိနေပါတယ်။ကင်းရှိရွာကနေဒဝဲမြို့နယ်ရှမတွင်းရွာကိုဆက်ထွက်သွားပါတယ်။ဒီလိုအကြောင်းမဲ့ဝင်ပြီးတော့မှွေနောက်ရိုက်နှက်သွားတဲ့စစ်ကောင်စီတပ်တွေကိုဒေသခံတွေကြောက်လန့်နေကြရပါတယ်။ဒီအခြေအနေတွေကနေအမြန်လွတ်မြောက်ချင်ပါတယ်ဆိုပြီးတော့ဒေသခံတအူးက RFA ကိုရင်ဖွင့်လာပါတယ်ရှင်။နောက်တစ်ဆောင်ကတော့ရခိုင်ပြည်နယ်ဘူတိရောင်မြို့နယ်ကရိုဟင်ဂျာတယောက်ပေးပို့လိုက်တဲ့စာပါကျွန်တော်ကရိုဟင်ဂျာတယောက်ပါဘူတိရောင်မြို့နယ်တေကန်ကွားဆောင်အုပ်စုဝမ်မကြကြီးရွာကပါကျွန်တော်တို့ရွာမှာ2023ရွေးကောက်ပွဲအတွက်လူဦးရေစီးရင်ကောက်တဲ့အခါမှာရိုဟင်ဂျာတွေရဲ့စီးရင်ကိုလည်းကောက်ယူနေပါတယ်ဒါပေမဲ့စစ်ကောင်စီကအမှန်တိုင်းမကောက်ပါဘူးသူတို့ကကျွန်တော်တို့ကိုလာဝကအိမ်တော်စုစီးရင်တွေဝင်ဖို့ပြောပါတယ်လာဝကစီးရင်ကိုပဲသူတို့ကအတည်ယူမယ်လို့ပြောပါတယ်လာဝကစီးရင်ဝင်မှုအတွက်အသက်18နှစ်အောက်ဆိုရင်တယောက်ကိုငွေ3000ပေးရပါတယ်18နှစ်အထက်ဆိုရင်တော့တသိန်းအထိပေးရပါတယ်ကျွန်တော်တို့ရိုဟင်ဂျာတွေကအလုတ်ကင်ရှားပါနေတာမို့လာဝကအိမ်အောင်စုတွေပါအောင်ငွေပေးဖို့ခက်ခဲနေပါတယ်ဒီတော့လူဦးရေစင်ကောက်တဲ့အခါမှာမှန်ကန်မှုမရှိပဲဖြစ်နေပါတယ်လို့ RFA ကိုစာပေးပို့လာပါတယ်ရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင်RFA ရဲ့ Viber နဲ့စင်တဲ့ဖုန်းနံပါတ် 239-235-4218 ကိုဆက်လည်နိုင်ပါလေ
။အခုဆက်လက်ပြီးတော့သခိုင်းတိုင်းမုံရွာကအစားတစောင်းကိုတင်ပြချင်ပါတယ်။မုံရွာမြို့နယ်ကြာစင်ချင်းပြစ်တတော်ကုန်းအလဲရွာစတဲ့ရွာတွေကလမ်းမတွေမှာစစ်ကောင်စီတက်တဲ့လက်နက်ကင်တပ်ဖွဲ့တွေကမိုင်းတွေထောင်ထားလို့ရွာသားတွေအနေရရှိပြီးတော့သွာလာရေးခက်ခဲနေပါတယ်။ရွာတွေကိုဇက်တိုက်မီးရှို့နေတယ်လို့ဒေသခံတွေပိုင်ဆိုင်မှုတွေကိုတောထဲမှာဖွက်ထားပြီးတော့တနေ့တနေ့လုံခြုံမှုမရှိဘဲနေနေရပါတယ်။လက်နက်တံကြားလို့ပြေးလွှားနေရတာလဲနေတိုင်းမှာပဲစစ်ရေးအရာဘသူပဲနိုင်နိုင်မှာပြည်သူလူထုကိုတော့မနှိပ်စက်ပါနဲ့ရှိတာယူသွားပါအိမ်တွေကိုတော့မီးမရှို့ပါနဲ့လို့စစ်တပ်အာဏာပိုင်တွေကိုပြောပြပါဆိုပြီးတော့ဒေသခံတယောက်ကစိုးရိမ်ကြောက်ရွံ့နေရတာတွေကိုယင်ဖွင့်လာပါတယ်လုံကြုံကြီးကြောင့်သူ့ရဲ့နာမည်နဲ့သူ့နေထိုင်တဲ့ရွာကိုထုတ်မပြောပြစေနဲ့လို့ရေးသားထားပါတယ်ရှင်။နောက်ဆုံးတင်ပြမယ့်စာကတော့သခိုင်းတိုင်းဟ ோம் လင်းမြို့နယ်ကပေးစာတစ်စောင်ဖြစ်ပါတယ်။သခိုင်းတိုင်းအထက်ဘက်ဟ ோம் လင်းမြို့နယ်ဟ ோம் လင်းဖောင်းပြင်ဘူဟာလမ်းမှာရှိတဲ့နန်းနန်းစေးတန်းနဲ့ကျေးရွာတစ်ဝိုက်တွေမှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တပ်ရှမ်းနီတပ်စစ်ကောင်စီတက်နဲ့ပြူစောတိပူပေါင်းတက်ဖွဲ့တွေမကြခဏတိုက်ပွဲတွေဖြစ်ပါတယ် PDF တွေတင်းထားတဲ့နန်းနန်းရှမ်းနီဂိတ်ကိုပြန်ယူဖို့စစ်ကောင်စီဘက်ကစ조사ရင်းနဲ့တိုက်ပွဲတွေမကြခဏဖြစ်နေကြတာပါအဲ့ဒီနယ်ဘက်မှာအင်တာနက်လိုင်းနဲ့တယ်လီဖုန်းလိုင်းတွေလည်းဖြတ်တောက်ခံထားရလို့ဒေသခံတွေသတင်းအမှောင်ချခံထားရပါတယ်ဟ ோம் လင်းဘက်ကိုရောက်မှကျွန်တော်တို့အင်တာနက်လိုင်းတွေရပါတယ်အင်တာနက်တွေဖြတ်ထောက်ထားတာကိုပြန်ဖွင့်ပေးစီလိုပါတယ်ဆိုပြီးတော့ဆိုင်းမောင်ဆိုသူက RFA ကိုစာပေးပို့လာတာပါရှင
် RFA ကိုစာရေးပြီးပေးပို့ခြင်းလဲဆိုရင်တော့ RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါတယ်ခင်ဗျာ
ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုဒီလောက်နဲ့ပဲရန်နာပြစေနောက်တစ်ပတ်မှာလဲ RFA ပရိသတ်တွေပေးပို့လာတဲ့စာတွေကိုတင်ပြမှာမို့စောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်